စကော့တလန်လောကဘီမြို့ကဝေဟင်မှာ1988ခုနှစ်တုန်းကအမေရိကန်ခီးတဲ့တင်လေရင်ဖောက်ခွဲတိုက်ခိုက်ခံရမှုမှာဘုံလုတ်ပေးသူအဖြစ်မသိင်္ဂါသူလစ်ပြားထောက်လန်းရေးကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဖမ်းဆီးလိုက်ပြီးအမေရိကန်မှာတရားရင်ဆိုင်ဖို့လွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်။အဘူအဂျ်လာမဆုအယ်မာရီမီကိုအမေရိကန်တရားရေးဌာနကဖမ်းဆီးအရေးယူနိုင်ဖို့ဆယ်စုနှစ်နဲ့ချီပြီးကြိုးပမ်းခဲ့ရပါတယ်။အမေရိကန်190နဲ့မြေပြင်က11ယောက်အပါအဝင်လူပေါင်း259ဦးသေဆုံးခဲ့တဲ့ပန်အမေရိကလေကြောင်းလိုင်းကလေယာဉ်တိုက်ခိုက်ခံရမှုမှာဘုံးလုံသူအဖြစ်လွန်ခဲ့တဲ့နှစ်နှစ်တုန်းကအမေရိကန်မှာရှေ့နေချုပ်တာဝန်ယူထားတဲ့ဝီလျံဘန်ကရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်ကြောင်းကြေညာခဲ့ပါတယ်။1988ခုဒီဇင်ဘာလ21ရက်နေ့ကနယူးယောက်ကိုပြန်တမ်းမဲ့ခီးစဉ်အတွေ့လန်ဒန်ကနေထွက်ခွာလာတဲ့လေယာဉ်ဟာ38မိနစ်အကြာမှာပဲစကော့တလန်လော့ဂါဘီမြို့ပေါ်မှာပောက်ကွဲပြက်ကျခဲ့ပြီးမြေပြင်မှာအသေးပြောက်ဗြိတိန်မြေပြင်မှာအသေးပြောက်အများဆုံးတိုက်ခိုက်မှုအဖြစ်အခုအချိန်ထိမှတ်တမ်းဝင်နေဆဲဖြစ်ပါတယ်။မသိင်္ဂါသူလစ်ပြားထောက်လန်ရေးကိုဘယ်လိုဖမ်းဆီးမိခဲ့သလဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူးသူကတော့လူသေးဆုံးတဲ့အထိလေရင်ပျက်စီးမှုအပါအဝင်ရာဇဝတ်မှုနှစ်ခုနဲ့အရေးယူထားပါတယ်သူ့အပေါ်ရာဇဝတ်မှုနဲ့အရေးယူကြောင်း2020ခုနှစ်မှာအမေရိကန်ကကြေညာလိုက်တဲ့အချိန်လုံးကသူဟာတခြားရာဇဝတ်မှုတွေနဲ့လစ်ပြားထောက်မှာဖမ်းဆီးခံရပြီးအမေရိကန်အစိုးရနဲ့ဘယ်လိုညှိနှိုင်းဆွေးနွေးခဲ့သလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ